ညီနောင်မဟာမိတ်သုံးဘွဲ့ရဲ့၁၀၂၇စစ်စင်ရေးစတင်ပြီး55ရက်ကြာမြင့်လာချိန်အထိရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိနေတာပါ။၁၀၂၇စစ်စင်ရေးကိုအဓိကကိုကန့် MNDAA တအောင်းတရနယ်လေးနဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ကပူးပေါင်းပြီးဆက်လက်တိုက်ခိုက်နေချိန်မှာကချင်တပ် KIA ကကွတ်ခိုင်မြို့နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဒီမနေ့သိမ်းယူလိုက်တဲ့တပ်စခန်းကတော့ကွတ်ခိုင်နဲ့နမ်ဖက်ခါကြားမှာရှိတဲ့နမ်ခိုင်တရားကတပ်စခန်းဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ
်။ရှမ်းမြောက်မှာကတော့ကွတ်ခိုင်နဲ့နမ်ဖက်ခါကြားကသူတို့စီပေါ်ဝင်တော့နမ်ခိုင်ခါတရားဒီကစခန်းလေးကိုဒီမနေ့ကျနာကြီးကြော်ချင်မှာအဲစီအဲကကနဲ့ဒီသူစစ်တင်ပြမလက်ကြီးဖန်ကိုတင်းတဲ့တပ်ဘွဲ့ကိုရှိပါတယ်ကွာဒီစီကတော့မသိဘူးအဲဒီလက်နဲ့ခေးရံတယ်လဲတင်းစီရမိတယ်လို့တော့ပြောတယ်ဒါမဲ့အမျိုးအစားတွေဒီအတွေ့ကြရတော့အဲသူတို့ဘာမှပြောတာတော့မရှိဘူ
းကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲဖြစ်ပွားတဲ့တည်င်းပေးပို့လာတာမရှိသေးကြောင်းလဲပြောပါတယ်နမ်ခိုင်တရားတိုက်ပွဲဖြစ်ပွားနေတဲ့တချိန်ထဲမှာပဲကုခိုင်မျိုးဘော်ကစစ်ကောင်စီတပ်စခန်းတွေကိုတအောင်တက်မတော် TNL ကတိုက်ခိုက်တာတွေရှိကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ဟုတ်ကဲ့ဒီနေ့တိုက်ပွဲကတင်းတင်းအခုချိန်ထိတော့တက်လာတာတစ်ခုပဲရှိတယ်ပေါ့နော်ဒီကုခိုင်ဘက်မှာကုခိုင်တပ်စခန်းမှာတော့ဝင်တိုက်ခိုက်တယ်ဆိုတဲ့ဟာလေ။အဓိကဒီကုခိုင်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းပေါ့။အချိန်ကဖြစ်တော့ဒီမနေ့9:45ဒီမနေ့ကသူတို့တင်းကိုပေးချက်ဆိုတဲ့ပုံစံမျိုးပေါ့နော်တိုက်ပွဲကတော့ဒီကိုချင်းထီတော်ဆက်လက်ပြန်ထန်ပါဘူ
းကိုခိုင်ဒေသခံတဦးကတော့မြို့ပပတ်လယ်မှာမနေ့ကတည်းကလက်နဲ့ကြီးလက်နဲ့ငယ်တွေနဲ့ပြစ်ခတ်နေကြောင်းမြို့ကန်တွေလည်းအပြင်းမထွက်ရဲကြကြောင်းအခုလိုပြောပါတယ
်မနေ့ကဒီပပတ်လယ်ကသူရောသူရောဆိုက်ဆောင်မပြည့်နေဆက်ဖို့ဒီမှာမထွက်ရဲတော့ဘူးဒီကတော့ငါရက်တက်လေးရက်တက်နေဒီနေ့ဟိုကအဲ့ဒါမြို့ကြီးရက်တက်ကနေအဲ့ဒါက
စစ်ကောင်စီတပ်စခန်းအနီးအနားမှာနေထိုင်သူတချို့ကတော့ပြီးခဲ့တဲ့ရက်တွေကတည်းကတိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်ပြီးလာရှိုးနဲ့တခြားဒေသတွေကိုပြောင်းရွှေ့သွားတာတွေလည်းရှိကြောင်းပြောပါတယ်ပြီးခဲ့တဲ့ရက်တွေကတော့နမ်ခမ်းမြို့ကစကန်းတစ်ကုန်းကိုတရန်နယ်လေးကသိမ်းပိုက်ခဲ့တယ်လို့မူဆယ်မြို့105မိုင်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မူဆယ်မြို့ဘော်ကိုစစ်ကောင်စီဘက်ကလေကြောင်းကအင်အားဖြည့်တင်းတာတွေရှိနေကြောင်းဒေသခံတွေကပြောပါတယ်ဒီလ18ရက်နေ့က MNDAA တပ်ဖွဲ့တွေအခြေဆက်ရာကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့နယ်လောက်ရှမ်းထံဒေသကိုစစ်ကောင်စီဘက်ကတိုက်လေရင်နဲ့၃ကြိမ်တိုက်ခတ်ခဲ့သလိုလက်နက်ကြီးနဲ့လည်းပစ်ခတ်ခဲ့ကြောင်းအဲဒီနောက်မှာတော့လောက်ရှမ်းထံဒေသမှာတိုက်ပွဲတွေဖြစ်ခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသကသတင်းတွေကိုအစင်တစိုက်ဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့ဒီကနေ့မနေ့မှာလည်းလောက်ကင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံရဲ့ကြားဝင်စစ်ဆေးမှုနဲ့စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေတွေ့ဆုံပြီးဒီဇင်ဘာ10ရက်နေ့နောက်မှာတိုက်ပွဲတွေငြိမ်သက်ခဲ့ရာက18ရက်နေ့မှာလောက်ကင်မြို့နယ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာလည်းဖြစ်ပါတယ်တရုတ်နိုင်ငံနိုင်ငံခြားရေးဌာနပြောခွင့်ရ11ဘင်းကတော့မြန်မာပြည်မြောက်ပိုင်းငြိမ်းချမ်းရေးဖြစ်စဉ်ကိုထောက်ခံပြီးကူညီအားပေးနေကြောင်းနဲ့မြေပြင်တင်းမာမှုတွေရောကြစေဖို့ထင်းထင်းသင်းသင်းကင်တွယ်ဖို့နဲ့သဘောတူထားတဲ့အချက်တွေကိုအမြန်အကောင်ထည်ဖော်ဖို့အင်္ဂါနေ့ကပြောဆိုပါတယ်စစ်ကောင်စီဘက်ကရှမ်းမြောက်ဒေသကတပ်ဖွဲ့တွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ